ကျွန်တော်ဝင်းမေမှာမြန်မာနိုင်ငံကလာမယ့်ရွေးကောက်ပွဲတွေကိုလက်နက်ကင်ပဋိပက္ခတွေပိုပိုပြင်းထန်လာနေတဲ့ရခိုင်ပြည်နယ်အတော်များများမှာကျင်းပနိုင်ပါမလားလို့စိုးရိမ်မှုတွေအစောကြီးတက်ကရှိလာခဲ့တာပါ။အခုတော့ရွေးကောက်ပွဲကော်မရှင်ကတက်မတော်ဘောမူတည်တယ်လို့ပြောလိုက်တဲ့အပေါ်ရခိုင်နိုင်ငံရေးကိုစစ်ရေးနိုင်ငံရေးဘယ်နည်းနဲ့ဖြေရှင်းမလဲ?မေးခွန်းတွေထွက်လာနေပါလေ။ဒီအကြောင်းရခိုင်ပြည်နယ်လွှတ်တော်ကထာနဲ့ရခိုင်မှာအရင်မဲအများဆုံးရခဲ့တဲ့ရခိုင်မျိုးသားပါတီကဥဆန်ကျော်လာကိုမေးမြန်းထားပါလေ
။ဟုတ်ကဲ့ဥကရာဥဆန်ကျော်လာခင်ဗျာကျွန်တော်တို့အခုဒီလာမယ့်ရွေးကောက်ပွဲအတွက်ပေါ့နော်ရခိုင်ပြည်နယ်မှာလုံခြုံရေးရဒီရွေးကောက်ပွဲမလုပ်နိုင်ပဲရွှေ့ဆိုင်းရနိုင်တဲ့ဒေသတွေကိုတက်မတော်ဘက်ကဆုံးဖြတ်ပေးမဲ့သဘောမျိုးရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကပြောခဲ့ပါတယ်။အဲ့ဒီပုံမှာဥက္ကဋ္ဌအနေနဲ့ဘယ်လိုမျိုးတုံ့ပြန်ခြင်းလဲ?
သူတို့လုံးလို့ရတယ်သူတို့မလုပ်ဘူးဆိုရင်လည်းဒါသူတို့သဘောပါပဲ။တော်တော်ရွေးကောက်ပွဲတော့လုပ်ပြနေလို့ပဲကျွန်တော်မြင်တယ်။ရခိုင်ပြည်နယ်ရဲ့မြို့နယ်တိုင်းမှာရွေးကောက်ပွဲဖြစ်စေချင်ပါတယ်။ဒေသအတွက်ရခိုင်ပြည်နယ်အတွက်မြန်မာနိုင်ငံအတွက်ဒီရွေးကောက်ပွဲဟာလိုကိုလိုအပ်ပါတယ်။ခုကပဋိပက္ခဖြစ်နေကြတယ်ဆိုတာမြို့နယ်တစ်ခုဆိုရင်လည်းတမြို့နယ်လုံးအဲ့လိုမှမဟုတ်တာ။လုံးလို့ရတဲ့မေဆန္ဒနယ်ရှိတယ်၊တိုက်ပွဲဖြစ်နေတဲ့မေဆန္ဒနယ်ရှိတယ်။အဲ့ဒီမေဆန္ဒနယ်မှာကိုကနေရာတိုင်းမှာဖြစ်တာမဟုတ်ဘူး။သူတို့နဲ့ဆိုင်ပါတယ်၊လုံးမယ်ဆိုရင်လုံးလို့ဖြစ်ပါတယ်။အဲ့ဒီတော့အခက်အခဲမရှိပါဘူး။တော်တော်တစ်ခုတော့ရှိသေးတာ။ဒီဥပဒေစိုးမိုးမှုကတော့တော်တော်ကလေးကိုနေပါသွားတယ်
။ဟုတ်ကဲ့။အဲ့တော့ဗနမျိုးတွေလောက်မှာတက်မတော်အနေနဲ့ပေါ့နော်ဒီလုံခြုံရေးရမကောင်းတဲ့အတွက်အခုလိုမျိုးရွှေ့ဆိုင်းမှုအလားအလာများနေတယ်
။အပြင်ငါကြားနေရတဲ့အပြင်ရဆိုတော့အနည်းဆုံး၅မျိုးနေလောက်ကတော့ရွေးကောက်ပွဲလုံးဝရှင်းနိုင်စရာမရှိဘူးဆိုပြီးတော့အဲ့လိုသတင်းထွက်နေတယ်။ဟုတ်ကဲ့ဘယ်မျိုးနဲ့ဘယ်မျိုးနဲ့တော့အတိအကျမသိဘူး
။ဟုတ်ကဲ့အဲ့တော့ရွေးကောက်ပွဲတွေဖြစ်ဖို့အတွက်ဘယ်လိုအနေအထားမျိုးရှိဖို့လုံမလဲ
။ရွေးကောက်ပွဲဖြစ်ဖို့အတွက်ကဒီနှစ်ဖက်လုံးကတိုက်ပွဲတွေကိုရပ်ထားဖို့လိုအပ်ပါတယ်။တိုက်ပွဲတွေကဟိုမျိုးနဲ့မှဖြစ်လိုက်ဒီမျိုးနဲ့မှဖြစ်လိုက်ဆိုရင်ဒါရွေးကောက်ပွဲတွေအလားအလာသိမကောင်းဘူး။အဲ့တော့ကျွန်တော်ပြောလိုတာကရွေးကောက်ပွဲကိုတကယ်တမ်းကျင်းပလို့တယ်ဆိုရင်အခုဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုဒီကာလတွေမှာရပ်ထားဖို့လိုအပ်ပါတယ်
။ဟုတ်ကဲ့။အခုလက်ရှိဆိုရအနေနဲ့ဒီတက်မတော်ကနေလုံခြုံရေးရလို့ပြောလာတဲ့အခါမှာဘယ်လိုမျိုးဒီကိစ္စကိုကြော်လွှားသလဲ?
လက်ရှိအစိုးရအနေနဲ့တက်မတော်ရဲ့ဆန္ဒကိုသူတို့ကကြော်လောက်လို့မှမရတာ။အဲ့တော့ရွေးကောက်ပွဲလုံးမလို့ဆိုတာအမှန်ကဂုဏ်သိက္ခာရအစိုးရနဲ့ဆိုင်တယ်။ရွေးကောက်ပွဲမလုပ်နိုင်ဘူးဆိုရင်အစိုးရရဲ့ဂုဏ်သိက္ခာကျတယ်။သို့တော်လည်းတက်မတော်ကရွေးကောက်ပွဲလုံးလို့ဒီနေရာတွေမရနိုင်ဘူးလို့ကြော်လာခဲ့ရင်အစိုးရအနေနဲ့ကြော်လို့နိုင်စရာအကြောင်းမရှိပါဘူး
။ဟုတ်ကဲ့အဲ့ဒီတော့ဒီရွေးကောက်ပွဲကိုလှုပ်သင့်တယ်ဆိုတာကိုဒီတက်မတော်ကိုအဓိကပေါ့နော်။အစိုးရကိုဘယ်လိုမျိုးရှင်းပြချင်လဲ?
ရွေးကောက်ပွဲရှိပြီးမှဒီလှော့တော်ထဲမှာပြောနိုင်ဆိုနိုင်လှော့တော်ကိုယ်စီလေးတွေပါလာမယ်။သူတို့ပါလာတဲ့အတွက်အခုဖြစ်နေတဲ့စည်ရဲ့ပြဿနာတွေကိုတော်တော်ထဲမှာပြောလို့ဆိုလို့ဆွေးနွေးလို့ရတယ်။ဒီကောက်ပွဲလုပ်ပြီးမှဒီမိုကရေစီပေါင်းကျေလာမယ်။အဲ့လိုကျေလာပြီးမှဒီစီရဲ့ပဋိပက္ခတို့ဆိုတာငြင်းစရာအကြောင်းရှိပါတယ်။
အဲ့တော့နောက်တစ်ခုကဥက္ကဋ္ဌကြီးကိုယ်တိုင်ကဒီနေ့ရွေးကောက်ပွဲပြန်ဖို့အနေအထားရှိလား?
ကျွန်တော်မဝင်ပါဘူးခင်ဗျ။ကျွန်တော်အေးအေးဆေးဆေးပဲကျွန်တော်အမှားကြည့်တော့မယ်
။ဘာဖြစ်လို့လဲ?
အဆက်ကလေးကြည်လာပြီလေ။ပြီးတော့ကိုယ်နောက်မှာရှိတဲ့လူငယ်လေးတွေကိုလည်းကျွန်တော်တို့ကထွန်းပေးဖို့လိုပါတယ်
။ဟုတ်ကဲ့။ဘလို့အခက်အခဲများမျိုးကနေရှေ့မှာဆက်ပြီးလွတ်ဆောင်သွားဖို့
။အခုလက်ရှိကျွန်တော်ပါဝင်ဆောင်ရွက်နေတဲ့ရခိုင်မျိုးသားပါတီ ANP မှာပဲကျွန်တော်ဆက်ပြီးတော့ရှိနေမှာပါ
။ဟုတ်ကဲ့။အဲ့တော့တကယ်လို့ရွေးကောက်ပွဲတွေသာကျင်းပနိုင်မယ်ဆိုရင်အဓိကနော်ပြန်ရမယ့်ပါတီကြီးဖြစ်တဲ့ NLD ရဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ရခိုင်ပါတီနဲ့ပေါ့နော်ဒီမဲရနိုင်မှုအနေထားဘယ်လိုရှိလဲ
။ NLD ကတော့ကျွန်တော်တို့ရခိုင်ပြည်နယ်ရဲ့တောင်ပိုင်းမျိုးနွယ်တချို့မှာတော့အတော်အသင့်သူတို့အဆင်ပြေနိုင်ပါတယ်။သို့တော့မြောက်ပိုင်းမျိုးနွယ်မှာသူတို့နိုင်ရှင်လုံးဝမရှိပါဘူး။ဒီမြောက်ပိုင်းမျိုးနွယ်တွေမှာဆိုရင်ဒီရခိုင်ပါတီတွေကပဲအကုန်လုံးနိုင်သွားလိမ့်မယ်။ NLD ကတော့တောင်ပိုင်းမျိုးနွယ်တွေဖြစ်တဲ့ဂွားတို့တောင်ကုန်းတို့တန်တွေးတို့အဲ့ဒီဖက်တွေမှာအတော်အသင့်သူတို့ကနိုင်နိုင်ပါတယ်။ဒါပေမဲ့သူတို့ကနေရာအလုံးကိုနိုင်နိုင်တာမျိုးမဟုတ်ပါဘူး။အစိုက်ပိုင်းတစ်ခုနဲ့သူတို့နိုင်နိုင်ပါတယ်။သို့တော်မြောက်ပိုင်းမှာဖြစ်တဲ့ဘူတီတောင်မောင်တော်ရသေးတောင်စစ်တွေပုံနှကျွန်းကျောက်တော်မြောက်ဦးမင်းပြားမြေပုံကျောက်ဖြူအဲ့လိုမျိုးနေတွေမှာ NLD ကနိုင်စရာအကြောင်းမရှိပါဘူး
။ဟုတ်ကဲ့။ရခိုင်ပါတီတွေကဒီတစ်ခေါက်မှာအရင်လိုတပါတီတည်းမဟုတ်ပဲနဲ့ပေါ့နော်ပြိုင်မဲ့အနေထားမှာရောမဲကွဲပြီးတော့ဆွေးရတဲ့အနေထားရှိလား
။အခုဝင်ပြိုင်မဲ့ရခိုင်ပါတီ၃ခုလောက်ရှိနိုင်တယ်။ကျွန်တော်တို့ရခိုင်ပါတီတွေကညှိနှိုင်းတင်းတဲ့နေရာမှာမညှိနှိုင်းနိုင်ခဲ့ကြဘူး။အဲ့ဒါကြောင့်ကိုဟာကိုတီချောက်ဝင်ကြပါလိမ့်မယ်။အဲ့ဒီရခိုင်ပါတီတွေကမဲကွဲရှင်ကွဲသွားလိမ့်မယ်။သို့တော့ NLD ကတော့ဒီမြောက်ပိုင်းမှာမနိုင်နိုင်ဘူး။ဒီ၃ပါတီထဲကပါတီတစ်ခုခုနိုင်မှာပဲ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဦးထိုင်ခင်ဗျာ
။ကျွန်တော်ဝင်းမင်ပါ။